မြန်မာဒီမိုကရေစီအတွင်းကူးပြောင်းရေးစိန်ခေါ်ချက်များနဲ့ရှေ့ခီးလန်းဆိုတဲ့ခေါင်းစဉ်နဲ့စင်ကာပူနိုင်ငံမှာဒီကနေ့နေ့လယ်ပိုင်းကျလို့ရှိရင်ပြုလုပ်မဲ့ဒေါ်ဆန်းစုကြည်ရဲ့ဟောပြောချက်တွေကြောင့်မြန်မာအစိုးရလက်ရှိရင်ဆိုင်နေရတဲ့နိုင်ငံတကာဖိအားတွေအတိုင်းအတာတစ်ခုထိရော့ကျတော့နိုင်တယ်လို့စင်ကာပူနိုင်ငံရောက်မြန်မာမိသားစုတွေကသုံးသပ်နေကြပါတယ်စင်ကာပူလက်ချာဆိုတဲ့မူဝါဒရေးရာမင်ကွန်းပြောကြားဖို့စင်ကာပူနိုင်ငံကိုရောက်နေတဲ့ဒေါ်ဆန်းစုကြည်ရဲ့ခီးစဉ်တွင်မြန်မာနိုင်ငံအကျိုးစီးပွားအတွက်နှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုတွေပို့ပြီးတော့ရလာနိုင်တယ်လို့လည်းမျှော်လင့်နေကြတာပါဒီအကြောင်းကိုညံဝဲအောင်ကဆက်ပြီးတော့ပြောပါလိမ့်မယ
်စင်ကာပူဝန်ကြီးချုပ်လီဆန်လွန်းရဲ့ဖိတ်ကြားချက်အရဩဂုတ်လ21ရက်ဒီကနေ့စင်ကာပူစံတော်ချိန်နေ့လယ်3:15ကနေ4:15အထိတနအီကြာ Grand Yacht Hotel မှာမြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးစိန်ခေါ်ချက်များနဲ့ရှေ့ခီးလန်းဆိုတဲ့ခေါင်းစဉ်နဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟောပြောမှာဖြစ်ပါတယ်တော်စုရဲ့စင်ကာပူလက်ချာဟောပြောချက်ထဲမှာနိုင်ငံတကာကဖိအားပေးနေတဲ့ရခိုင်ဒေသကလူအခွင့်အရေးချိုးဖောက်မှုတွေလိုကိစ္စမျိုးတိုင်းဒေသလက်နက်ကင်တွေနဲ့အပြည့်အညင်းညမ်းရေးမအောင်မြင်နိုင်သေးတဲ့စိန်ခေါ်ချက်တွေကိုထယ်သွင်းရှင်းပြလိုက်မယ်လို့ညွှန်လင့်နေကြတာပါစင်ကာပူလက်ချာကိုကမ္ဘာခေါင်းဆောင်တွေနိုင်ငံတကာအစိုးရပိုင်းဆိုင်ရာမူဝါဒချမှတ်သူတွေနားထောင်လို့ရှိတာကြောင့်ဒေါက်ဆန်းစုကြည်ရဲ့ဟောပြောချက်တွေအပြီးမှာနိုင်ငံတကာဖိအားတွေအတိုင်းအတာတစ်ခုထိရောကျသွားနိုင်တယ်လို့စင်ကာပူနိုင်ငံကမြန်မာပြည်လှုပ်ရှားသူဦးတင်မောင်ဝင်းကပြောပါတယ
်။ဒီရခိုင်ကိစ္စကိုသူလည်းထပ်ပြီးတော့သူရှင်းပြလိမ့်မယ်လို့လည်းကျွန်တော်ယူဆတယ်။ဒီငင်းရည်ကိစ္စပေါ့ဒါကိုလည်းသူအခက်ခဲလေးရောကြုံတွေ့နေရတာလေသူရှင်းပြလိမ့်မယ်လို့ထင်တယ်လေ။သူရှင်းပြတဲ့ဥစ္စာကိုဒီကနိုင်ငံကတီးပြီးတော့ဖိအားပေါ့လေပရက်ရှာလေးနဲ့ရော့မယ်လို့ကျွန်တော်တို့မျှော်လင့်လာပဲ
။ဒေါ်ဆန်းစုကြည်ရဲ့စင်ကာပူနိုင်ငံခီးစဉ်အတွင်းမြန်မာနိုင်ငံမှာစင်ကာပူရဲ့ယင်းဒီမြို့နယ်မှုတွေပိုတိုးလာနိုင်တယ်လို့မျှော်လင့်သူကတော့စင်ကာပူအခြေစိုက်မအေးတနာဖြစ်ပါတယ
်။သူစင်ကာပူဆိုရနေညီမဆိုရတမ်းမှာကျွန်မထင်ပါတယ်။ Investment Treaty သဘောမျိုးယင်းဒီမြို့နယ်မှုအတွက်သဘောတူညီမှုစာချုပ်ထုတ်မယ်လို့အဲကျွန်မကြားထားတယ်ပေါ့လေ။အဲခါကျတော့အဲဒီအကြောင်းနဲ့ပတ်သက်ပြီးစင်ကာပူကစီဝဲတမားကြီးသူတို့အနေနဲ့အဲဒါကိုဘယ်လိုများသူတို့အတွက် incentive ရမယ် benefit ရမယ်ဆိုတာသူတို့သိချင်ပါပဲပေါ့နော်။မြန်မာနိုင်ငံအတွက်စင်ကာပူက investor ရောက်လာဖို့အများကြီးခွင့်ရရှိပါတယ်။
ဒေါက်တာစုကြည်ဟာစင်ကာပူကိုရောက်ရှိပြီးဩဂုတ်လ20တနင်္လာနေ့ညကစင်ကာပူနိုင်ငံသား၏ဝန်ကြီးဒေါက်တာဖီဗီယန်ဘလာခရစ်စနန်မိသားစုကတဲခင်းအခက်နဲ့ညစာစားပွဲကိုတက်ရောက်ခဲ့ပြီးမြန်မာနိုင်ငံနဲ့ပတ်သက်တဲ့အမြင်တွေကိုဖလှယ်ခဲ့ကြတယ်လို့စင်ကာပူနိုင်ငံသား၏ဝန်ကြီးရဲ့ Facebook စာမျက်နှာမှာရေးသားထားပါတယ်။စင်ကာပူလက်ချာမှာဒေါက်တာစုကြည်ကို43ကြိမ်မြောက်ဟောပြောသူအဖြစ်ဖိတ်ကြားခဲ့တာဖြစ်ပြီး42ကြိမ်မြောက်တုန်းကတော့တောင်ကိုရီးယားသမ္မတမွန်ဂျေအင်ဖြစ်ပါတယ်။မူဝါဒရေးရာမိကွန်းနေပြောရတဲ့အဲ့ဒီအစီအစဉ်မှာအရင်တုန်းကတော့အမေရိကန်နိုင်ငံသား၏ဝန်ကြီးဟောင်းဟန်ရီကစ်ဆင်ဂျာသမ္မတဂျော့ချ်ဘုတ်တောင်အာဖရိကသမ္မတနယ်ဆန်မန်ဒဲလာနဲ့တရုတ်သမ္မတရှီကျင့်ပင်တို့ဟောပြောခဲ့ပါတယ်ခင်ဗျာ